ဗြိတိန်မှာရုရှားတရှိုဟောင်းဆာဂေးစ်ကပ်ပတ်အတက်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှားဝန်ကြီးချုပ်ထရီဇန်နီကအောက်လွှတ်တော်မှာတင်းလာနေကပြောကြားလိုက်ပါတယ
်။ It is now clear that Mr. Skripal and his daughter were poisoned with a military grade nerve agent.
Mr. Skripal နဲ့သူ့သမီးတို့ဟာစစ်တပ်သုံးအဆင့်အာရုံကြောထိခိုက်စေတဲ့အဆိတ်ဖြစ်ကြောင်းအခုသေချာချာသိရပါပြီ။ဒါဟာရုရှားကနေထုတ်တာပါ။ဒီအဆိတ်ဟာ Nivik Chocolate ခေါ်တဲ့အာရုံကြောထိခိုက်စေတဲ့အဆိတ်တစ်မျိုးပါ။ကမ္ဘာ့ထိပ်ကန်ကာကွယ်ဆိုင်ရာသိပ္ပံပညာရှင်တွေရဲ့ဓာတ်ခွဲကန်းကဒီဓာတ်ရုပ်အဆိတ်ဖြစ်ကြောင်းကိုအတည်ပြုပါတယ်။ရုရှားဟာအရင်လုံးကလည်းဒီလိုအဆိတ်မျိုးထုတ်ခဲ့ဘူးတယ်လို့သူတို့ဆက်ပြီးထုတ်နိုင်ကြလေရှိပါတယ်။ရုရှားဆိုတာဦးစီးတဲ့ဒီလောက်ကြံမှုမျိုးကိုရုရှားကအရင်ကတည်းကလက်ကျောင်းသားတွေကိုပြစ်မှတ်ထားလောက်ကြံခဲ့တဲ့ရာဇဝင်လည်းရှိပါတယ်။ဒါကြောင့်ရုရှားဟာဆာဂေးစ်ကပ်ပေါ်နဲ့သူ့သမီးတို့ကိုအဆိတ်ခံနိုင်ခြင်းအများကြီးရှိပါတယ်လို့ဗြိတိရှားအစိုးရအနေနဲ့သုံးသပ်ကြောင်းပြောသွားတာပါ။မတ်လ၄ရက်နေ့ကဗြိတိန်တောင်ပိုင်းမြို့ကလေးတစ်မြို့ကိုမှရုရှားကအဆိတ်ခတ်ခဲ့တယ်လို့စကပ်ပေါ်နဲ့သူ့ရဲ့အသက်33နှစ်ရှိပြီဖြစ်တဲ့တမီးဖြစ်သူယူလီယာတို့နှစ်ဦးတတိနေလဲတန်နေကြကိုတွေ့ကြရတာဖြစ်ပြီးသူတို့နှုံးရဲ့အချိန်ကအခုထိဆိုးဝါးနေဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်မှုဗြိတိန်ကရုရှားကိုအချိန်မြှက်ပေးပါတယ်ဗြိတိန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးကိုဗြိတိရှားနိုင်ငံခြားရေးဌာနကိုဆင့်ခေါ်ပြီးနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကရုရှားကိုအင်ကာနေနေ့လည်အထိမှတုံ့ပြန်မှုအတွက်အချိန်ပေးခဲ့တာဖြစ်ပါတယ်ရုရှားတိုင်အောင်ကတော့ဗြိတိန်ဟာအန်ဒီယန်နဲ့ကစားနေတာဖြစ်ကြောင်းပြောကြားခဲ့တာပါ